American system မှာလေငါပြောင်းထားသူတွေတာဝန်ထမ်းဆောင်권တားမြစ်ထားတာကိုပယ်ဖျက်ဖို့အတွက်သမ္မတအစ်ဂျိုးဘိုင်ဒန်ကတနင်္လာနေ့မှာသမ္မတအမိန့်ချက်ကိုထုတ်ပြန်လိုက်ပါတယ်။2016မှာသမ္မတဘရက်အိုဘားမားလက်ထက်ကလေငါပြောင်းသူတွေစစ်တပ်ထဲဝင်ခွင့်ပြုခဲ့တယ်လို့ကိုဖြစ်ချင်တဲ့အကြမ်းမအင်္ဂါပြောင်းဖို့ဆေးကုသ권လည်းပြုထားတာပါ။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်တက်လာချိန်မှာတော့ငကိုလိန်ပြောင်းထားသူတွေကိုဆက်လက်တာဝန်ထမ်းဆောင်권ပြုပေမဲ့နောက်ထပ်စစ်တပ်ထဲဝင်ခြင်းသူဆိုရင်တော့လက်မခံဘဲတားမြစ်ခဲ့တာပါ။လိန်ပြောင်းထားသူတွေစစ်တပ်တာဝန်ထမ်းဆောင်권မပြုဘဲထားတဲ့ခွဲခြားတာကိုဒီကနေ့ပယ်ဖျက်လိုက်ကြောင်းနဲ့အမေရိကန်နိုင်ငံမှာစစ်တပ်ထဲဝင်ဖို့အတွက်အရေးချင်းရှိသူတိုင်းပွန့်ပွန့်လင်းလင်းနဲ့တိတ်ခါရှိရှိဝင်ရောက်တာဝန်ထမ်းဆောင်တော့မှာဖြစ်ကြောင်းသမ္မတဘိုင်ဒန်က Twitter မှာရေးပါတယ်။အခုလိုသမ္မတဘိုင်ဒန်ကမူဝါဒပြောင်းလဲလိုက်တာအတွက်ထောက်ခံကြောင်းကာကွယ်ရေးဝန်ကြီးအစ်စ်ဖြစ်လာတဲ့အငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်။